Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဩဂုတ်လ24ရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီထိစီစဉ်တွေကို line to meter 16.25 ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနှံလောက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျမအေးသနာကြပါရှင်အာရှဒေသတလွားကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့တင်းနှင်းလာနေ့ဈေးပိတ်ချိန်မှာဈေးအများကြီးကျဆင်းခဲ့ပါတယ်ရှင်မြန်မာနိုင်ငံမှာလက်ထပ်ထိန်းများခြင်းဆိုင်ရာဥတွေနဲ့ဘာသာကူးပြောင်းမှုဆိုင်ရာဥတွေတို့ဟာအခြေခံအခွင့်အရေးကိုချိုးဖောက်မှုဖြစ်လို့လက်မှတ်မရေးထိုးဖို့သမ္မတဦးသိန်းစင်ကိုအရှာတို့လူခွင့်ရေးစောင့်ကြည့်အဖွဲ့ကတိုက်တွန်းသွားပါတယ်ဒီလိုမျိုးဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဒီညနေပြောပြပေးပါမယ်နန်းလောင်ရေ
ကောင်းပါပြီရှင်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းအချို့ရဲ့လျှောက်လာတွေပယ်ချခံနေရပါတယ
်။2020တုန်းကကျွန်တော်ရွေးကောက်ပင်ရောက်ရခံရတယ်ကျွန်တော်လက်ရှိလွတ်တူကလေးလုပ်နေတယ်။2015ကျတော့မှလျှောက်လာတယ်တော့ပေးတယ်ဆိုတော့ဒါတော့ကျွန်တော်ရှင်းတော့မမြင်တဲ့ကိစ္စတစ်ခုလို့ပဲကျွန်တော်ကမှတ်ချက်ပေးခြင်းပါလဲ
။တတိပုဂ္ဂလအဖြစ်ရွေးခံမှုစီစဉ်ထားတဲ့ဦးရွှေမောင်မရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါ။ကြအပြင်2015ထွေထွေရွေးကောက်ပွဲမှာကြိုတင်မဲပေးတာကိုနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေလာရဲ့အဖွဲ့တွေလေလာနိုင်အောင်စီစဉ်ပေးဖို့ကာတာဆင်နာကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်တဲ့သတင်းနဲ့ပြည်တင်နိုင်ငံယထာတစင်းဘောကတနတ်တမားကိုအမေရိကန်နဲ့ဗြိတိန်နိုင်ငံသားတွေကဘလို့တားဆီးလိုက်နိုင်တယ်လဲဆိုတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့သတင်းလာနေနောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့မသိငီထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အာရှဒေသတလွားကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့တင်းနှင်းလာနေကဈေးပိတ်ချိန်ဈေးအများကြီးကျဆင်းခဲ့ပြီးတော့ဥရောပဈေးကွက်တွေရဲ့မနေ့ပိုင်းရှယ်ယာအရောင်းဝယ်ဈေးတွေလည်းကျဆင်းကကမ္ဘာနဲ့အဝန်အစုရှယ်ယာဈေးတွေဆက်ပြီးတော့ကျဆင်းနေပါတယ်။အမေရိကန်ပြည်ထောင်စုမှာကတောင်းချနေတဲ့ကဈေးက300ခန်းတော့ကျဆင်းခဲ့တာဖြစ်ပါတယ်။တရုတ်ကရှန်ဟိုင်းအစုရှယ်ယာဈေးကွက်က 8.5 ဈေးကျနဲ့ပိတ်သွားပြီးတော့ယင်းနေ့မြောက်နေသူတွေကတော့တရုတ်အစိုးရဒါကိုဘယ်လိုကင်တွယ်မလဲဆိုတာစောင့်ကြည့်နေပါတယ်။ဒီရပိုင်းတွေအတွင်းမှာကဘာတလွားအစုရှယ်ယာဈေးတွေကျဆင်းနေတာဟာခံမှန်းထားတာတည်းပို့ပြီးတော့နှေးကွေးနေတဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုစိုးရိမ်နေကြတာကြောင့်အဓိကဖြစ်ပါတယ်။ဂျပန်နိုင်ငံမှာနီကေးအစုရှယ်ယာအညွန်ငိန်က6လအတွင်းမှာအနိုင်ဆုံးဖြစ်တဲ့တနင်္လာနေ့က 4.6 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ဟောင်ကောင်ရဲ့ဟန်ချန်အညွန်ငိန်ကလည်း 4.9 ရာခိုင်နှုန်းကျဆင်းပါတယ်။ Pacific ဒေသအတွင်းကတခြားနိုင်ငံတွေလည်းအစုရှယ်ယာဈေးတွေအများကြီးကျဆင်းခဲ့တာပါ။တချိန်တည်းမှာပဲလန်ဒန်ပါရီနဲ့ဂျာမနီဖရန့်ဖို့အစုရှယ်ယာဈေးကွက်တွေမှာအနည်းဆုံး 2.5 ဈေးကျနဲ့ဖွင့်ခဲ့ရပါတယ်။ရေနံဈေးကလည်းနှစ်အကြာကြီးအတွင်းမှာပထမအဆုံးအကျဉ်ဖြစ်တဲ့ဒဇီကိုဒေါ်လာ40အောက်ကိုတလောကပဲရောက်ပြီးခဲ့တဲ့နောက်မှာတနင်္လာနေ့မှာဈေးထက်ကျခဲ့ပါတယ်ရှင်
။ကိုရီးယားကျွန်းဆွယ်မှာလက်တလောရန်ဆောင်မှုတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားတို့ဘက်ကမှားယွင်းနေတာတွေကိုပြုပြင်ဖို့တောင်ကိုရီးယားသမ္မတပတ်ခွန်ဟေကလူသီးရှင်ကြားတောင်းဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပစ်မဲ့အရေးကနေရှောင်ရှားနိုင်ဖို့နိုင်ငံအဆင့်မြင့်တန်တမန်တို့ကြားဆွေးနွေးမှုတွေကနေတန်တမန်ရေးအရပြည်လည်မှုမရဖြစ်နေချိန်မှာပဲတောင်ကိုရီးယားသမ္မတကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်တလောဖြစ်ပေါ်နေတဲ့စီးရီးတင်းမာမှုတွေနဲ့ရန်စားတဲ့လုပ်ရက်တွေတချို့အပြန်ဖြစ်မလာစေဖို့မြောက်ကိုရီးယားတို့အနေနဲ့ကြိုတင်ကာကွယ်လှုပ်ဆောင်ဖို့နဲ့ရှင်းလင်းတောင်းပန်ဖို့လိုအပ်တယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။ဒီလိုမှမဟုတ်ရင်တော့နေဆက်ကနေအတန်ချက်ဆက်တွေနဲ့ဝရဖြန့်တာတွေကိုအတိုင်းအတာတစ်ခုအထိဆက်လက်တိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့တောင်ကိုရီးယားသမ္မတကထိတ်တန့်အကြံပေးတွေနဲ့ပြုလုပ်တဲ့အစည်းအဝေးမှာပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားစန့်ကျင်ရေးဝရဖြန့်ချက်ထုတ်လွှင့်နေတာတွေကိုရပ်ဆိုင်မလားဒါမှမဟုတ်စီးရီးအရာတိုက်ခိုက်မှုတွေကိုရင်ဆိုင်မလားဆိုပြီးမြောက်ကိုရီးယားဘက်ကပြောဆိုထားတဲ့အချိန်ကာလသတ်မှတ်ချက်ကျော်လွန်ခဲ့ပြီးမကြာခင်စနေနေ့ကစလို့နိုင်ငံခြားစစ်မဲ့ကြုံဆုံးပါမွန်ဂျွန်မှာနှစ်ဖက်တို့အရေးပေါ်အစည်းအဝေးစတင်ခဲ့ကြတာဖြစ်ပါတယ်။ဆေးဆံညှိနှိုင်းနေကြတဲ့၃ရက်မြောက်နေ့မှာလဲတိုးတက်မှုတစုံတရာမတွေ့ရသေးပါဘူး။နှစ်ဖက်စလုံးတို့ကစစ်တပ်အကြီးအကဲအရာရှိတဦးနဲ့အစင်းမြင့်တန်တမန်တဦးစီတက်ရောက်ဆွေးနွေးနေကြတာပါ။နှစ်ဖက်တို့ကြားသဘောတူညီချက်တစ်ခုရဖို့အခုထက်ပိုပြီးအားထုတ်ကြိုးပမ်းကြဖို့ကုလအတွင်းရေးမှူးဘန်ကီမွန်ကလည်းတိုက်တွန်းတောင်းဆိုထားပါတယ်။ညှိနှိုင်းမှုမှာအခြေအနေတင်းမာနေတယ်ဆိုတာထက်ပိုပြီးအာဏာပိုင်တို့ဘက်ကတစုံတရာထုတ်ဖော်ပြောဆိုမှုမရှိပါဘူး။ဒါပေမဲ့ပြည်သူတွေလိုလားနေတဲ့လက်ရှိပြည်ပခါတွေအဆုံးသက်ရေးသဘောတူညီချက်တစ်ခုရဖို့တော့နှစ်ဖက်စလုံးတို့ကဆန္ဒရှိတဲ့သဘောမတွေ့ရသေးပါဘူး။နိုင်ငံခြားစစ်မဲ့ဆိုအတွင်းတောင်ကိုရီးယားဘက်ချမ်းမှာစစ်သားနှစ်ဦးတို့မိုင်းနှင်မိပြီးဒဏ်ရာရခဲ့ပြီးတဲ့နောက်မြောက်ကိုရီးယားတို့ကမြေမြုပ်မိုင်းထောင်းခဲ့တယ်လို့တောင်ကိုရီးယားဘက်ကဆွတ်ဆွဲပြီး ဒီနောက်မှာတော့ဆယ်နှစ်ကျော်ကြာရပ်ဆိုင်ထားတဲ့အတန်ချက်ဆက်တွေအသုံးပြုပြီးမြောက်ကိုရီးယားစန့်ကျင်ရေးဝါဒဖြန့်မှုတွေကိုပြန်ပြီးတော့စတင်ခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံစစ်မဲ့ဆုံးအတွင်းကအတန်ချက်ဆက်ထားရာတာဝါအနီးမှာလည်းပြီးခဲ့တဲ့သတင်းပတ်အတွင်းနှစ်ဖက်တို့အပြန်အလှန်ပြစ်ခတ်ခဲ့ကြတယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ရှင်။
မြန်မာနိုင်ငံမှာလက်ထပ်ထိန်းများခြင်းဆိုင်ရာဥပဒေနဲ့ဘာသာကူပြောင်းခြင်းဆိုင်ရာဥပဒေတို့ဟာအခြေခံအခွင့်အရေးကိုချိုးဖောက်မှုဖြစ်လို့လက်မှတ်မရေးထိုးဖို့သမရဦးသိန်းစင်ကို HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကတင်းငရီနေကပဲတိုက်တွန်းသွားပါတယ်။မျိုးဆောင်ဥပဒေ၄ခုထဲကနှစ်ခုဖြစ်တဲ့တလင်တမယာစနစ်ကျင့်သုံးရေးမူကြမ်းနဲ့ဘာသာကူပြောင်းမှုဆိုင်ရာဥပဒေမူကြမ်းတို့ကိုလွှတ်တော်နှစ်ရက်ကဩဂုတ်လ21ရက်နေ့ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။အဲ့ဥပဒေတွေဟာကိုယ်ခွေရာဘာသာကိုအခြေခံပြီးခွဲခြားမှုပြုလုပ်ရာရောက်တယ်။နိုင်ငံတကာမှာအကာအကွယ်ပေးထားတဲ့တတိပုဂ္ဂလလွတ်လပ်ခွင့်နဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တွေကိုချိုးဖောက်ရာရောက်တယ်လို့ HRW ကပြောပါတယ်။အဲ့ဥပဒေမူကြမ်းနှစ်ခုကိုခွင့်ပြုပေးလိုက်တာဟာလွတ်တော်အနေနဲ့အခြေခံလူ့ခွင့်ရေးကိုမျက်ကွယ်ပြုပြီးတော့မြန်မာနိုင်ငံမှာရှိထားတဲ့လူ့အတိုင်းအဝိုင်းအချင်းချင်းကြားတင်းမာနေတဲ့ဆက်ဆံရေးကိုမီးထိုးပေးသလိုဖြစ်စေတယ်။မြန်မာနိုင်ငံအတွက်အရေးကြီးလာတဲ့ရွေးကောက်ပွဲမတိုင်ခင်အတင်းဆောင်မခံတဲ့အသွင်ကူးပြောင်းမှုအခြေအနေကိုချိန်ချောက်မှုဖြစ်စေတယ်လို့ HRW ရဲ့အာရှဒေတာဆိုင်ရာသူညွှန်ကြားရေးမှူး Phil Robinson ကပြောပါတယ်မြန်မာနိုင်ငံခွဲခြားဆက်ဆံတဲ့ဥပဒေဟာလူမှုအတိုင်းဝိုင်းကြားတင်းမာမှုတွေဖြစ်ပေါ်စေဆိုတဲ့အစီရင်ခံစာကိုတော့ဩဂုတ်လ23ရက်နေ့ရက်စွဲနဲ့ HRW ကထုတ်ပြန်ထားတာဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံပေါက်ကွဲပြီးသတင်းတစ်ပတ်အကြာဒီကနေ့တင်းလာနေမှာလဲဘန်ကောက်မြို့တော်ကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာဘုံတလုံးရှာပွေရှင်းလင်းနိုင်ခဲ့တယ်လို့ထိုင်းရေတို့ကပြောပါရယ်ဒါပေမဲ့အခုတွေ့ရတဲ့ဘုံဟာပြီးခဲ့တဲ့သတင်းဖတ်တုန်းကလူပေါင်း20ရူသေဆုံးခဲ့ရတဲ့နိုင်ငံရဲ့အဆိုအဝါဆုံးဘုံပေါက်ကွဲမှုနဲ့ဆက်ဆက်မှုရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒီကနေ့တနင်္လာနေ့နေကင်းမှာစုခွန်ဘက် 81 မှာဘုံတလုံးတွေ့ရတယ်လို့သတင်းရခဲ့တာဖြစ်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ရဲ့ဘုံရှင်းလင်းရေးတပ်ရဲ့တပ်မှုက Riders သတင်းဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်။ဘန်ကောက်မြို့တော်ကအေယာဝန်နှက်ကွန်းအနီးမှာဩဂုတ်လ18ရက်နေ့ကဘုံခွဲခဲ့တဲ့လက်သက်တရခံကိုခြေရာခံမရဖြစ်နေပြီးဘုံခွဲခဲ့သူနိုင်ငံတွင်းမှာရှိနေသေးသလားဆိုတာကလည်းမသေးကြဘူးလို့ထိုင်းရဲတို့ကပြောဆိုပြီးတဲ့နောက်မှာပဲနောက်ထပ်မပေါက်ကွဲသေးတဲ့ဘုံတလုံးကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်အတွင်းဘန်ကောက်မြို့တော်တွင်မှာရဲချပြီးဖြစ်ခဲ့တဲ့ဘုံကွဲမှုနှစ်ခုလို့နဲ့ဆက်ဆက်မှုရှိမရှိဆိုတာကိုတော့ထိုင်းရဲတို့ဘက်ကအတိမပြုနိုင်သေးပါဘူး။ပြီးခဲ့တဲ့သတင်းပတ်အတွင်းဘုံခွဲခဲ့တဲ့လုပ်ရက်တွေဟာဆိုရင်ထိုင်းနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုအထိနာစေပြီးနိုင်ငံရဲ့စီးပွားရေးကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ထိုင်းအစိုးရကပြောဆိုထားပါတယ်။ဒီလိုတိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းမှာလူ3ဦးတို့ကိုလည်းဖမ်းဆီးထားတာမှာတော့လူမှုကွန်ရက်ပေါ်မှာမမှန်မကန်သတင်းဖြန့်မှုနဲ့ထိုင်းနိုင်ငံသား2ဦးတို့ဖမ်းဆီးခံထားရပြီးနောက်တဦးကတော့ဟောက်ကောက်အခြေစိုက်ဓာတ်ပုံဆရာ2ဦးတို့ဖြစ်ပါတယ်။ဟောက်ကောက်အခြေစိုက်ဓာတ်ပုံဆရာအန်တနီကွမ်းကတော့ဘန်ကောက်ပောက်ခွဲမှုကိုဓာတ်ပုံရိုက်ကူးပြီးဘန်ကောက်ကအပြန်လင်းပေါ်မှာကြီးကအင်ဂျင်နဲ့ helmet တို့ဝတ်ဆင်ဖို့ကြံစီခဲ့တာကြောင့်ဖမ်းဆီးခံထားရတာဖြစ်ပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်တောက်ချာနေကနယ်သာလန်ပြင်သစ်ပြေးဆွဲတဲ့တာလေးစ်ကြီးစံရထားပေါ်မှာလက်နဲ့အမြောက်ပြားနဲ့တိုက်ခိုက်ဖို့ကြံတဲ့သူကိုဝိုင်းဖမ်းပေးခဲ့တဲ့အမေရိကန်နိုင်ငံသား3ဦးနဲ့ဗြိတိသျှနိုင်ငံသား2ဦးတို့ကိုပြင်သစ်သမ္မတဖွန်ဆွာအိုလင်းကပြင်သစ်နိုင်ငံရဲ့အမြင့်ဆုံး Legion of Honor ဂုဏ်သုဆောင်ဆုကိုဒီကနေ့ပဲပေးအပ်ချီးမြှင့်လိုက်ပါတယ်။ပါရီမြို့တော်မှာဒီကနေ့ကျင်းပတဲ့အခမ်းအနားမှာ Mr. Oland ကဗြိတိန်နိုင်ငံက Chris Norman နဲ့အမေရိကန်နေဖြစ်တဲ့ Spencer Stone, Alec,စကာလာတိုးစ်နဲ့အန်တိုနီဆက်တလာတို့ရဲ့ရင်ဘတ်မှာဆုတစိတ်ချိတ်ပေးခဲ့ပါတယ်။အရင်သတင်းမှာကဖြစ်ခဲ့တဲ့အကြမ်းဖက်မှုအဖြစ်အပျက်တွေကြောင့်မှသူတို့ရဲ့လှုပ်ဆောင်ချက်ကရဲစွမ်းသက်သည့်စီးလုံးညီညွတ်မှုနဲ့မျှော်လင့်ချက်ရောင်ကြီးကိုပြတာဖြစ်တယ်ဆိုပြီးပြင်သစ်သမ္မတကပြောသွားပါတယ်။အကြမ်းဖက်သမ္မတတယောက်ကတိုက်ခိုက်ဖို့လှုပ်ဆောင်နေအကြီးအကျယ်ထိခိုက်ပျက်စီးအောင်လုပ်ဖို့လဲသူ့မှာလက်နက်ခဲရန်အပြည့်စုံပါပါတယ်။သူကသာအသက်ဆုံးပြီးတော့ဝင်မတိုက်ဘူးဆိုရင်သူကအဆုံးရှုံးအများကြီးဖြစ်အောင်လို့တိုက်ခိုက်လိုက်နိုင်မှာပါလို့သမ္မတကပြောသွားခဲ့ပါတယ်ရှင်
။ဒီကနေ့တင်းလာနေအမေရိကန်ပြည်တော်စု last week မှာကျင်းပမဲ့ညီလာခံတစ်ခုမှာအမေရိကန်ပြည်တော်စုရဲ့တန့်စင်တဲ့စွမ်းအင်ထုတ်လုပ်ရေးအပေါ်အမေရိကန်သမ္မတဘရက်အိုဘားမားဆက်လက်အာရုံစိုက်ပြီးပြောဆိုဖို့ရှိနေပါတယ်။သမ္မတအိုဘားမားရဲ့သတင်းနှစ်ပတ်ကြာပန်းဖြေခီးစဉ်အပြီးအီရန်နျူကလ িয়ার အရေးအပါအဝင် အရေးပါတဲ့ကိစ္စရအတော်များများနဲ့နောက်လအနှင်းငယ်အတွင်းကြုံတွေ့ရမယ့်အရေးတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲအခုညီလာခံမှာတန့်စင်တဲ့စွမ်းရည်အရေးပြောဆိုဖို့ဖြစ်လာခဲ့တာပါဒီနေ့ကွန်ပိုင်းမှာရာသီဥတုပြောင်းလဲမှုဆရာသဘောတူညီချက်တစ်ခုချုပ်ဆိုနိုင်ဖို့ကမ္ဘာတစ်လွှာကြိုးပမ်းနေကြချိန်မှာပဲအမေရိကန်သမ္မတအနေနဲ့လည်းပြည်တွင်းကာဗွန်ထုတ်လွှတ်မှုတို့ကိုရှော့ချနိုင်ရေးပြုပြင်ပြောင်းလဲမှုဆောင်ရွက်နေတာဖြစ်ပါတယ်တနင်္လာနေ့မှာကျင်းပမယ်အမျိုးသားတန့်စင်စွမ်းအင်ဆိုင်ရာညီလာခံကတော့တန့်စင်တဲ့စွမ်းအင်ဆိုင်ရာရလဒ်တွေထွက်ပေါ်လာရင်းနဲ့အမေရိကန်ပြည်ထောင်စုရဲ့လျှက်စစ်ကွန်ရက်တွေစမ်းသစ်ရေးတို့အပေါ်အစိုးရနဲ့ပုဂ္ဂလိကပိုင်းတို့အနေနဲ့ပူးပေါင်းဆောင်ရွက်နိုင်မယ်နီးလန်းတွေကိုရှာဖွေဖို့ဖြစ်တယ်လို့လည်းညီလာခံစီစဉ်သူတို့ကပြောပါတယ်ရှင
်အီရန်နိုင်ငံဟာအကြမ်းဖက်မှုတိုက်ဖျက်ရေးမှာဒေသရင်းအဓိကအရေးပါတဲ့နိုင်ငံဖြစ်တယ်လို့ဗြိတိသျှနိုင်ငံသားရေးဝန်ကြီးကဒီကနေ့ပဲပြောသွားပြီးတော့အီရန်အစိုးရနဲ့ဆက်ဆံရေးမှာတော့ဗြိတိသျှအစိုးရအနေနဲ့တော်တော်ကိုသတိထားရမယ်လို့ဆိုပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ကမ္ဘာ့အင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံသားမှာအရင်လကသဘောတူညီမှုတစ်ခုရခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာတော့ဗြိတိန်နဲ့အီရန်တို့ကအပြန်အလှန်သူတို့ရဲ့တန်ရုံတွေကိုနှစ်ပေါင်းများစွာအတွင်းမှာပထမဦးဆုံးအကြိမ်ဖြစ်နေပြန်ပြီးဖွင့်လှစ်ခဲ့ပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဖိလစ်ဟာမွန်ကအီရန်သမ္မတဟက်ဆန်ရာဟာနီနဲ့တေရန်မြို့တော်မှာတွေ့ဆုံခဲ့ပြီးတော့သူတို့နှစ်နိုင်ငံမှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်မယုံကြည်မှုတွေအများကြီးရှိထားခဲ့ပေမဲ့လည်းဘုံရက်တည်မှုတစ်ခုမှာတူညီရဲ့လို့ပြောသွားခဲ့ပါတယ်။သူတို့နှစ်နိုင်ငံဟာ IS Islamic စစ်သွေးကြွတွေကိုနှိမ်နှင်းရုပ်အရေးနဲ့အာဖဂန်နစ္စတန်နိုင်ငံကဘိန်းဗျူတွေဥရောပကိုမရောက်ရှိရေးတားဆီးနိုင်မှုကိစ္စတွေမှာသဘောတူထားတယ်လို့မစ္စတာဟမ်မွန်ကပြောပါတယ်ရှင်
လဗနန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေနဲ့လုံထင်းတပ်ဖွဲ့ကြားအကြမ်းဖက်ထိတိုက်တွေ့ခဲ့ပြီးနောက်တနေ့ဒီကနေ့တနင်္လာနေ့မှာတော့လဗနန်နိုင်ငံရဲ့မြို့တော်မှာဆန္ဒပြမယ့်အစည်းအဝေးကိုဦးဆောင်စီစဉ်သူတို့ကဆိုင်းငံ့လိုက်ပါတယ်။ Houston နန်းဟောင်းနေတယ်လို့အမည်ပေးထားတဲ့လှုပ်ရှားမှုကိုတနင်္လာနေ့ညနေခင်း Beirut မြို့တော်မှာပြုလုပ်မယ်လို့လူမှုကွန်ရက် Facebook ကနေကြေညာခဲ့တာပါ။ဒါပေမဲ့တောင်းဆိုချက်တွေကိုပြန်လည်သုံးသပ်ဖို့လိုအပ်တာကြောင့်ဒီလှုပ်ရှားမှုကိုဒီကနေ့မလုပ်ဖြစ်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့အခြေအနေကိုရှင်းပြဖို့အတွက်လည်းသတင်းစာရှင်းလင်းပွဲတစ်ခုလုပ်ဖို့စီစဉ်ခဲ့ကြပါတယ်ရှင်။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမအေးတနာကျော်နဲ့မတ်သိငီထိုက်တို့ကပြောပြပေးခဲ့တာပါ။ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရိုက်နားဆင်နိုင်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။မကြာခင်ရောက်လာတော့မယ့်2015အထွေထွေရွေးကောက်ပွဲမှာပွင့်လင်းမြင့်တာမှုရရှိရေးအတွက်နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကကြိုတင်မဲ့ပေးရမှာလေ့လာနိုင်အောင်စီစဉ်ပေးဖို့ကာတာစင်တာလေ့လာစောင့်ကြည့်ရေးအဖွဲ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။ဒါအပြင်ယာယီတပ်တွေခန့်လက်မှတ်ကန်ဆောင်ထားသူတွေနဲ့လူနည်းစုတွေပါမဲ့ပေးခွင့်ရဖို့ကိုလည်းမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတ်သိငင်းလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာနိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေအနေနဲ့ကြိုတင်မဲပေးတဲ့နေ့တွေမှာပါစောင့်ကြည့်နိုင်အောင်စီစဉ်ပေးဖို့ကာတာစင်တာလေးလာစောင့်ကြည့်ရေးအဖွဲ့မြန်မာဌာနတာဝန်ခံဖရက်ဒရစ်ရော့စကီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။လက်ရှိစနစ်အရကြိုတင်မဲပေးချိန်မှာစောင့်ကြည့်လေ့လာဖို့တော့ခက်ခဲနေသေးတယ်လို့ဖရက်ဒရစ်ရော့စကီက VOE နဲ့တည်တံ့တွေ့ဆုံမေးမြန်းရာမှာအခုလိုပြောပါတယ်။
Advance voting was a very, it's perceived to have been a very serious problem in past elections. And the election commission.
ပြီးခဲ့တဲ့ရွေးကောက်ပွဲမှာကြိုတင်မဲပေးတာဟာကြီးမားတဲ့ပြဿနာဖြစ်ခဲ့ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ကျွန်တော်တို့ကိုကြိုတင်မဲပေးတဲ့နေရာမှာလေးလာခွင့်ပေးမယ်လို့ပြောထားပါတယ်။စီမင်းစည်းကမ်းတွေအရဆိုရင်တော့နိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေရောပြည်ရင်းအဖွဲ့တွေပါစောင့်ကြည့်လေးလာခွင့်ပေးရမှာဖြစ်ပါတယ်။ဘယ်လိုလက်တွေ့စောင့်ကြည့်ခွင့်ပေးမလဲဆိုတာကိုပဲမေးခွန်းထုတ်ရမှာပါ။လက်ရှိစနစ်အရတချို့ကြိုတင်မဲပေးတဲ့နေရာတွေမှာလေးလာစောင့်ကြည့်ဖို့အခက်အခဲတွေရှိနေပါတယ်။ဥပမာတမတော်သားတွေကြိုတင်မဲပေးတာမျိုးပေါ့။ကြိုတင်မဲပေးမဲ့ရက်ကိုတည်တည်ချာချာမတတ်မရသေးပါဘူး။ပြီးတော့တက်ထဲမှာကြိုတင်မဲဘယ်လိုပေးမလဲ။ဘယ်တော့ပေးမလဲဆိုတာကလည်းတရင်မှုတွေကပဲစီစဉ်မှာဖြစ်ပါတယ်။နောက်ပိုင်းမှာတော့ရွေးကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ဘယ်လိုစောင့်ကြည့်လေးလာရမလဲဆိုတာကိုတခြားဆွေးနွေးပါဦးမယ်။စောင့်ကြည့်လေးလာသူတွေကြိုတင်မဲပေးမှုကိုစောင့်ကြည့်လေးလာနိုင်ခွင့်ဟာလည်းရွေးကောက်ပွဲတစ်ပွဲရဲ့ယုံကြည်စိတ်ချရမှုအတွက်အရေးကြီးပါတယ်။
White card လို့ခေါ်တဲ့ယာယီတက်တေခံလက်မှတ်တွေကိုဖျက်သိမ်းလိုက်ခြင်းအပြင်အရင်ကမဲပေးခွင့်ရှိသူတွေရဲ့အခွင့်အရေးတွေဆုံးရှုံးသွားတယ်လို့ Mr. Roski ကသုံးသပ်ပါတယ်။ရခိုင်ဒေသကလူနည်းစုတွေအပါအဝင်မဲပေးပိုင်ခွင့်ရှိသူတွေအားလုံးမဲပေးခွင့်ရအောင်ကာတာစင်တာအနေနဲ့မြန်မာအစိုးရကိုတိုက်တွန်းထားတယ်လို့ Mr. Roski ကပြောပါတယ
်။ It's a very serious concern of ours that a population, a significant population in the country that had been previously eligible to vote may not have the opportunity to vote. It's bad practice internationally.
ရှင်နှုံးကမဲပေးပံခွင့်ရှိတဲ့အများပြားလာတဲ့လူကြီးတွေမဲပေးပံခွင့်မရှိတော့တာကိုအလွန်စိတ်ပူမိပါတယ်။နိုင်ငံတကာမှာဆိုရင်တော့ဒါဟာမကောင်းတဲ့အလေးအထားလို့ယူဆကြပါတယ်။တကယ်လို့မဲပေးခွင့်ဆုံးရှုံးကြတယ်ဆိုရင်တော့လူထုံးလုံးကြီးအရာမဖြစ်သင့်ပါဘူး။ဒီလူတွေဟာမဲပေးပံခွင့်ရှိသူတွေဟုတ်မဟုတ်ခွဲခြားသတ်မှတ်ဖို့တရားမျှတစွာဆောင်ရွက်ပေးဖို့လိုပါတယ်။ဒီလူတွေမဲပေးခွင့်မရဘူးဆိုတာသိရတော့ကျွန်တော်တို့အနေနဲ့စိတ်ပြတ်မိပါတယ်။ကာတာဆန်တာအနေနဲ့မြန်မာနိုင်ငံရဲ့လူမျိုးရင်းနဲ့နိုင်ငံသားသတ်မှတ်ရေးတွေမှာဘာမှဝင်ပြီးတော့မဆွတ်ဖက်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကတော့ရခိုင်ပြည်နယ်ကလူနည်းစုတွေအပါအဝင်မဲပေးခွင့်ရှိသူအားလုံးမဲပေးနိုင်ဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းထားပါတယ်
။ American ပြည်ထောင်စုဂျော်ဂျီယာပြည်နယ် Atlanta မြို့အခြေစိုက် Carter Center ဟာ1989ခုနှစ်ကစပြီးနိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲတရားကိုလေ့လာဆောင်ကြည့်နေတဲ့အဖွဲ့ဖြစ်ပါတယ်။ Carter Center ကနေမြန်မာရွေးကောက်ပွဲဖြစ်စဉ်ဆိုင်ရာဒုတိယအစီရင်ခံစာနဲ့အကြံပြုချက်တွေကိုပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ခဲ့ပါတယ်။ပထမအစီရင်ခံစာကိုတော့2015ခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့ပါတယ်ရှင်
။မတင်ကြီးလင်းတင်ပြသွားရပါရှင်။ VOA ကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရွေးကောက်ပွဲသတင်းနောက်တစ်ပုဒ်ဆက်ပါအောင်မယ်။မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ့်ကိုယ်စားလှယ်လောင်းတွေကိုကော်မရှင်ကစတင်စီစစ်နေချိန်မှာပဲနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတချို့ရဲ့ရှောက်လွှာတွေလည်းပယ်ချခံရပါတယ်။အမည်စရင်တင်သွင်းလွာပယ်ချဖို့ဆုံးဖြတ်ချက်ကိုပြန်လဲခြေပအယူခံဝေမဲ့သူရှိသလိုဥပဒေနဲ့အညီဖြစ်တဲ့ဆိုရင်ဆုံးဖြတ်ချက်ကိုလက်ခံမဲ့သူတွေလည်းရှိကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးထားပါရရှင
်ဟုတ်ပါတယ်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတွေအဖြစ်အမည်စရင်တင်သွင်းထားတဲ့အထက်ကအနည်းဆုံးကိုယ်စားလှယ်လောင်း၃ယောက်ရဲ့ရှောက်လွာတွေကိုနိုင်ငံသားဖြစ်မှုနဲ့ဆက်နွယ်ပြီးသက်ဆိုင်ရာကော်မရှင်ရုံးတွေကပယ်ချခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရခိုင်ပြည်နယ်ဘူးတီထောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံထားရတဲ့ဦးရွှေမောင်ဟာမြန်မာနိုင်ငံသားမိဘ2ဦးကမွေးဖွားသူမဟုတ်တဲ့အတွက်ရွေးကောက်ပွဲဥပဒေပုံမှန်10ဂါကြီးအပိုင်၅အရရွေးချယ်ပိုင်ခွင့်မရှိဘူးဆိုပြီးပြိုင်ဘက်ကိုယ်စားလှယ်လောင်းတဦးကတိုင်ကြားခဲ့တဲ့နောက်မောင်းနော့ခရိုင်ရွေးကောက်ပွဲကော်မရှင်ကရှောက်လွာကိုပယ်ချခဲ့တာပါဒီတစ်ကြိမ်ရွေးကောက်ပွဲမှာတော့တတိပုဂ္ဂလအဖြစ်အရွေးခံမှုစီစဉ်ထားတဲ့ဦးရွှေမောင်ကတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုအယူခံပြန်ဝင်မယ်လို့ပြောပါတယ
်2010ခုနှစ်ကဒီလွှတ်တော်ကိုယ်စားလှယ်လောင်းရဲ့အော်ဒီအရေးချင်းဒီမှုမမီမှုစနစ်ပတ်သက်တဲ့ပုံမှန်ပါနော်ပုံမှန်30နားပေါ့အဲ့ဒါလေ2010တုန်းကနဲ့အခုနဲ့လည်းအတူတူပဲဘာမှပြောင်းလဲခြင်းမရှိဘူးအဲ့တော့2010တုန်းကကျွန်တော်ရွတ်တော့တင်ရောက်ရခံရတယ်ကျွန်တော်လက်ရှိလွတ်တော့ကိုလည်းလုပ်နေတယ်2015ကျတော့မှရှောက်လာတယ်တော့ပေးတယ်ဆိုတော့ဒါတော့ကျွန်တော်ရှင်းတော့မမြင်တဲ့ကိစ္စတခုလို့ပဲကျွန်တော်ကမှတ်ချက်ပေးခြင်းပါလေမြန်ခံခြင်းနဲ့ကော်မရှင်ကပြေခဲ့တယ်ဆိုရင်လည်းကျွန်တော်ကပြောင်းလို့ရွတ်တော့ပေးကော်မရှင်နေဂျီရိုကိုဆက်လက်ယူခံမှာပါနော်အန်ကဲရဲ့အမျိုးသားမှတ်ပုံတဲ့ကပ်ပြားမိဘနှစ်ပါးရဲ့မှတ်ပုံတဲ့ကပ်ပြားနဲ့ကျွန်တော်တို့မျိုးရစင်စစ်စရာနဲ့လိုအပ်တဲ့ချက်တွေကိုအားလုံးတင်သွင်းတယ်တင်သွင်းပြီးတော့ကျွန်တော်တို့ဒီ1980ခုနှစ်နော်မြန်မာနိုင်ငံသားဥပဒေနည်းဥပဒေနဲ့အားလုံးနဲ့ကိုက်ညီတဲ့တွေ့အန်ကဲပြန်အန်ကဲရဲ့မိဘနှစ်ပါးပါနိုင်ငံသားဖြစ်နေတဲ့တွေ့အန်ကဲကိုနိုင်ငံသားစီစီကပ်ပြားထုတ်ပေးခဲ့တာပါဆိုတော့အခုကျမှကျွန်တော်ရဲ့မိဘနှစ်ပါးကနိုင်ငံသားမဟုတ်ဘူးလို့ပြောရတာဒီဒါတခုခုသောပရက်ရှာကြောင့်လားနော်အခွင့်အရေးတခုရဲ့တောင်းဆိုချက်ကြောင့်လားဘယ်လိုဘာကြောင့်လဲဆိုတာကကျွန်တော်တို့ဒါပြန်ပြဖြစ်စရာရှိပါလေ
မောင်းတော့ခရိုင်အတွင်းမှာပဲတတိပုဂ္ဂလအဖြစ်နဲ့ဝင်ရောက်ရွေးခံမဲ့ရခိုင်ပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနယ်အမှတ်6ကအမျိုးသမီးကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ခင်ခင်လွင်ဟာလည်းအလားတူအခြေအနေမျိုးနဲ့ရင်ဆိုင်နေရတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့မန္တလေးတိုင်းဒေသကြီးချမ်းမြေသာဇံမြို့နယ်အမှတ်7မဲဆန္ဒနယ်မြေကဝင်ရောက်ရှင်ပြိုင်မဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်းဒေါက်တာဝင်းမြင့်ဟာလည်းနိုင်ငံသားမဖြစ်သေးတဲ့မိဘနှစ်ဦးကမွေးဖွားလာသူအဖြစ်နဲ့ရှောက်လွာကိုပယ်ချခံထားရတာဖြစ်ပါတယ်။မန္တလေးတိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ရုံးကိုသူ့အနေနဲ့အယူခံဆက်တက်သွားဖို့ကိုလည်းပြင်ဆင်နေပါတယ်။ NND ရဲ့ပြောခွင့်ရဦးညံဝင်းကတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်တွေဟာဥပဒေနဲ့အညီဖြစ်တဲ့ဆိုရင်လက်ခံဖို့အသင့်ရှိပါတယ်လို့ပြောပါတယ်
။သူ့ကိုမွေးတဲ့အချိန်မှာမိဘတူဦးကနိုင်ငံသားကဖြစ်နေလို့အဲ့လိုကြားပါဥပဒေရမှန်တော့ကျွန်တော်တို့အစဆုံးလိုက်ပြမှာပါဥပဒေရကိုညှိနေတာဆိုတော့ဘာမှလုပ်လို့ရမှာမဟုတ်ဘူး
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြေရှင်းရေးအဖွဲ့တာဝန်ခံဦးမြင့်နိုင်ကတော့ရွေးကောက်ပွဲဥပဒေနဲ့အညီကိုယ်စားလှယ်လောင်းတွေကိုစီစစ်ရွေးချယ်နေပါတယ်လို့ပြောပါတယ်။တကယ်လို့ကိုယ်စားလှယ်လောင်းတွေအနေနဲ့ရှောက်လွာကိုပယ်ချခံရတယ်ဆိုရင်လေခုနှစ်ရက်အတွင်းအယူခံဝင်နိုင်တယ်လို့အခုလိုရှင်းပြပါတယ
်။ဝေးဖွားတဲ့အချိန်မှလေအစုမိဘနှစ်ပါးလုံးကနိုင်ငံသားဖြစ်ဖို့လိုအပ်ပါတယ်။တစ်ပါးပါးကနိုင်ငံသားဖြစ်နေတော့သူကဘာမှမလုပ်ဘူးပေါ့။ ။နောက်ပြီးတော့ဟိုမြန်မာနိုင်ငံအတွင်းမှာအ ਨੇ ဆုံး10နှစ်ဆက်တဲ့အခြေချနေထိုင်နေမရမှာပေါ့။နောက်နိုင်ငံသားမိဘနှစ်ပါးကမွေးဖွားတဲ့နိုင်ငံသားဖြစ်ရမယ်။အဲ့ဒီအချက်တွေနဲ့ဆိုရွေးချယ်တင်မြောက်ပိုင်ခွင့်ရှိတဲ့လူတွေပေါ့ရွေးချယ်တင်မြောက်ပိုင်ခွင့်မရှိတဲ့လူတွေကြတော့ထောင်နိုင်ကြခံနေရတဲ့လူတွေပေါ့။နောက်စိတ်ပေါက်သွက်နေတယ်လို့သက်ဆိုင်ရာဥပဒေကပြဋ္ဌာန်းထားတဲ့အတိုင်းသတ်မှတ်ချက်ခံရတဲ့လူတွေ။နောက်လူမွေးအဖြစ်သက်ဆိုင်ရာတရားရုံးရဲ့ကြီးညာထားပြီးခံရတဲ့လူတွေပေါ့။နောက်မွေးဖွားခြင်းကနိုင်ငံသားမဖြစ်သေးတော့မိဘတစ်ပါးပါးမှဖြစ်စေနှစ်ပါးစလုံးကမွေးဖွားတဲ့နိုင်ငံသားပေါ့။နောက်နိုင်ငံခြားအစိုးရရဲ့ကျေးဇူးတစ္ဆာကိုခံယူဆောက်ရှောက်ယူနေတဲ့လူတွေ၊နိုင်ငံခြားအစိုးရရဲ့ဩဇာခံသူတွေ၊နိုင်ငံခြားအစိုးရရဲ့လောက်ခံဖြစ်တဲ့လူတွေ၊နောက်တိုင်းတစ်ပါးရဲ့နိုင်ငံသားဖြစ်တဲ့လူတွေ၊ဒီလူတွေကယူလို့မရဘူးပေါ့။
အခုချိန်ထိကတော့2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့လွှတ်တော်ကိုယ်စားလှယ်လောင်း6189ဦးအထိရှိနေပါတယ်။အဲ့ဒီအထက်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းက1982ဦး၊အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းက913ဦး၊တိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်လောင်း163ဦးအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်း3504ဦးရှိတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမမေးမြန်းတင်ပြသွားတော့ပါရှင်။ခုတော့မနေ့ဖြန်ညာ9နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာဗာအကြောင်းနေဆွေးနွေးကြမလဲဆိုရနာဆင်ကြည့်ရအောင်ပါရှင
်။နိုင်ငံလုံးပြစ်ခတ်ရစေးတဲ့ဘောဒီမီရဲ့ရဖို့မြန်မာဆွေးရနဲ့ဆွေးနွေးနေကြတဲ့အထက်ကအခုနောက်ဆုံးလက်နက်ကင်အဖွဲ့တချို့ကသာပါဝင်လက်မှတ်ရေးထိုးဖို့လက်ခံထားကြပါတယ်။လက်နက်ကင်အင်အားစုတွေအနေနဲ့အခုလိုတစ်ဖွဲ့စာနှစ်ဖွဲ့စာပဲဖြစ်ဖြစ်စိတ်ဆက်ညှိနှိုင်းမှုတွေကနေငြင်းချမ်းရေးအတွက်လမ်းစပေါ်လာနိုင်ပါသလား။ဒါမှမဟုတ်လက်နက်ကန်အင်အားစုတွေအနေနဲ့တစုတစည်းတည်းပူပေါင်းပြီးအစိုးရနဲ့ဆက်ဆက်တာမျိုးကသာတကယ်ငြင်းချမ်းရေးကိုဥတည်စေနိုင်ပါသလားအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုထိတ်ခေါ်ပါခင်ဗျာ
။မနက်ဖြန်ညအင်္ဂါနေ့ည9နာရီမှာဆွေးနွေးကြမှာပါရှင်။ပါဝေဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခရော့နိုင်ငံကသတင်းတပုတ်ကိုနောက်ဆုံးတင်ပြပါအောင်မယ်။တောက်ကြနေကနယ်သာလန်နိုင်ငံအမ်စတာဒမ်ကနေပြင်သစ်နိုင်ငံပါရီကိုသွားတဲ့ခရီးသည်တင်ရထားပေါ်မှာတနက်ကင်ပြီးခရီးသည်တွေကိုတိုက်ခိုက်မဲ့လူတစ်ယောက်ကိုတုံ့ပြန်တိုက်ခိုက်နိုင်တဲ့အတွက်အမေရိကန်နိုင်ငံသား3ယောက်နဲ့ဗြိတိန်နိုင်ငံသား1ယောက်တို့ကိုပြင်သစ်နိုင်ငံမှချီးကျူးပြောဆိုနေကြပါတယ်။ VOA သတင်းထောက် Chef Custer သတင်းပေးပို့ထားတာကိုကိုငင်းချမ်းကပြောပြပါမယ်ရှင်
။တနက်သမားတွေကိုပြန်တိုက်ခိုက်ခဲ့တဲ့အမေရိကန်နိုင်ငံသား3ယောက်ကတော့ Spencer Stone, Ellis Carlotto နဲ့ Anthony Settler တို့ပါ။ပြင်သစ်မှာရှိတဲ့အမေရိကန်တန်ယုံကတဆင့်မနေ့ကသတင်းဌာနတွေရဲ့မေးမြန်းချက်တွေကိုပြန်ပြီးဖြေကြားခဲ့ကြပါတယ်။သူတို့ကိုသူရဲကောင်းတွေလို့ကဘာကရှုမြင်ထားကြတဲ့အကြောင်းပြင်သစ်နိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီး Jane Hartley ကအခုလိုပြောပါဗျာ
These three brave young Americans along with the French
ဒီအမေရိကန်နိုင်ငံသား၃ယောက်ဟာပြင်သစ်နဲ့ Britain ခီးတယ်တွေနဲ့အတူထူးခြားတဲ့တပ်တွေကိုပြခဲ့ကြတာပါလူတွေအများပြားထိခိုက်ဒဏ်ရာရအောင်တိုက်ခိုက်ဖို့ရောက်လာတဲ့ဒီလက်နက်တွေကင်ထားတဲ့သူကိုကိုကွန်အန်ဒီယပြုတ်မှာဂယူးမဆိုင်ဖဲတုံ့ပြန်ပြီးတိုက်ခိုက်ခဲ့ကြတာပါ
American လေတပ်ကတပ်ဖွဲ့ဝင် Stone ကတော့လက်နက်ကင်ထားတဲ့သူကစက်ကူဖြတ်တဲ့ဓားနဲ့ပြန်တိုက်ခိုက်တာခံခဲ့ရတဲ့အတွက်လက်ဘင်းနဲ့လက်မှာဒဏ်ရာရခဲ့ပါတယ်သူကသူ့ခုံမှာနှစ်နှစ်ချိုက်ချိုက်အိမ်မောကျနေခဲ့ပြီးရုတ်တရက်နိုးလာတဲ့အချိန်မှာယထာစင်းကြံနဲ့တနက်ကင်ထားတဲ့သူကိုတွေ့ခဲ့တာလို့အခုလိုပြောပါတယ
် I turned around and I saw he had a
ကျွန်တော်လက်ကြည့်လိုက်တော့ AK-47 လို့မောင်းမြတ်တနက်တလေကိုသူကင်ထားကျွန်တော်တွေ့တယ်ဗျသူတနက်ကပြစ်မရဘဲဂျမ်းဖြစ်နေပုံရတယ်ကြီးကထိုးဖို့ကြိုးစားနေတဲ့အချိန်အဲလက်ကကျွန်တော်ဖုံးကိုပုတ်ပြီးတော့ဒီကောင်ကိုချုပ်ပြီးဖမ်းထားမယ်မြေပေါ်ကိုလက်ချပြမယ်ဆိုပြီးတော့ပြေးပြီးတော့သူ့လက်ထက်ကတနက်ကိုအဲလက်ကလွတ်ယူပါတယ်ကျွန်တော်လည်းသူ့လက်ဝန်းကိုချုပ်ထားလိုက်ပါတယ
်မော်ရိုကိုနိုင်ငံမှာမွေးဖွားခဲ့တဲ့တနက်သမားကိုလက်ချထိန်းချုပ်လိုက်တဲ့အချိန်မှာSkeletal Stone နဲ့ American ကျောင်းသား Settler တို့ကိုဗြိတိန်နိုင်ငံသား Chris Norman ကလည်းဝင်ပြီးကူညီခဲ့ပါတယ်။တနက်သမားအပြင်းထန်ဒဏ်ရာရသွားခဲ့သလိုသူ့လက်ချက်ကြောင့်အ ਨੇ ဆုံးခီးတဲ့တူဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်ပြီးချိန်မှာလက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုကိုလည်းတွေ့ရပါတယ်။ဒီအဖြစ်အပျက်ကနေဘာတင်ငန်းစာရလိုက်တယ်လဲဆိုတော့အရေးကြုံတဲ့အချိန်မှာဘာမှမလုပ်ဘဲနေတာထက်ဆိုင်တစ်ခုခုလုပ်ရမယ်ဆိုတာကိုနားလည်လိုက်တယ်လို့ Settler ကပြောပါတယ်။
hiding or sitting back is not going
ဘုံပြီးနောက်မှာထိုင်နေမယ်ဆိုရင်ကျွန်တော်တို့ဘာမှလုပ်နိုင်ခဲ့မှာမဟုတ်ဘူးကျွန်တော်မိတ်ဆွေကြီး Spencer သာထမသွားဘူးဆိုရင်တနက်သမားကပဲသူလှုပ်ချင်တဲ့အတိုင်းအအောင်မြင်မြင်လှုပ်သွားပါလိမ့်မယ်
စပိန်အာနာဗိုင်တွေကတနက်သမားဟာအ သက်26နှစ်အရွယ်အယူအယ်ဂဇနီဆိုသူဖြစ်တယ်ဆိုတာကိုအတည်ပြုပြောဆိုပါတယ်ပြီးခဲ့တဲ့နှစ်ကဆီးရီးယားမှာနေထိုင်ခဲ့သူပါတောက်ကြာနေ့ကတိုက်ခိုက်မှုမဖြစ်ခင်လေးမှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကနေရထားပေါ်တက်လာခဲ့သူဖြစ်ပါတယ်ခီးတွေကိုတိုက်ခိုက်ဖို့ကြိုးစားမှုကတောက်ကြာနေ့ကဖြစ်ပွားခဲ့တာပါဘယ်လ်ဂျီယံကိုဖျက်လာခဲ့တဲ့ရထားပေါ်မှာခီးတွေ954ယောက်ပါခဲ့ပါတယ်တိုက်ခိုက်ဖို့ကြိုးစားတဲ့ဖြစ်ရပြီးရထားကိုပြင်သစ်နိုင်ငံမြောက်ပိုင်းလမ်းကြောင်းပြောင်းပြီးမောင်းနေခဲ့ပါတယ်ခင်ဗျာ
ကိုငင်းချမ်းတင်ပြတော်ရပါရှင်တော်တော်ရှင်များရှင် VOA မြန်မာပိုင်းကနေလာမဲ့နိုဝင်ဘာလမှာကျင်းပမဲ့မြန်မာရွေးကောက်ပွဲအတွက်အထူးအစီအစဉ်တွေကိုလည်းမိတ်ဆက်ပေးပါအောင်မယ်ရှင
်စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းဘက်ကစနေတနင်္ဂနွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမဲ့နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အော်တိုဘာလကစတင်ပြီးလဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနားရီကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင
်။ VOA ကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုံမြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လင်းပေးသွားမှာပါ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ကြပါရဲ့ရှင်အခုနောက်ဆုံးကြားရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမှအေးတန်နာကျော်ကတလက်ပြောပြပေးပါအောင်ရှင
်အရှန်ဒေတာတလွားကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့တင်းနယ်လာနေကဈေးပိတ်ချိန်မှာဈေးများကြီးကျဆင်းခဲ့ပြီးတော့ဥရောပဈေးကွက်တွေရဲ့မနေ့ပိုင်းရှယ်ယာအယောင်းဝယ်ဈေးတွေလည်းကျဆင်းကကမ္ဘာနဲ့အဝမ်းမှာအစုရှယ်ယာဈေးတွေဆက်လက်ကျဆင်းနေပါတယ်။အမေရိကန်ပြည်ထောင်စုမှကတောက်ကြနေတဲ့ကဈေးက300ခန်းတော့ကျဆင်းခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလန်ဒန်ပါရီနဲ့ဂျာမနီဖရန့်ဖော့အစုရှယ်ယာဈေးကွက်တွေမှာအနည်းဆုံး 1.5 ဈေးအကျနဲ့ဖွင့်ခဲ့ရပါတယ်။ရေနံဈေးကလည်း1တော်အကျတွင်မှာပထမဆုံးအကြိမ်ဖြစ်တဲ့ဒီဇီကိုဒေါ်လာ40အကူတလောကပဲရောက်သွားပြီးတဲ့နောက်မှာတင်းလာနေမှာဈေးထက်ကျခဲ့ပါရှင်။ကိုရီးယားကျွန်းဆွယ်မှာလက်တလောရန်ဆောင်မှုတွေနဲ့ပတ်သက်လို့မြောက်ကိုရီးယားတို့ဘက်ကမှားယွင်းနေတာကိုပြုပြင်ကြဖို့တောင်ကိုရီးယားသမ္မတပိုက်ခင်ဟေကလူသိရှင်ကြားတောင်းဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ဖြစ်မဲ့အရေးကနေပြီးတော့ရှောင်ရှားနိုင်ဖို့နိုင်ငံရဲ့အစိမ့်မြင့်တန်တမန်တို့ကြားမှာဆွေးနွေးမှုတွေကနေတန်တမန်ရေးအရပြေလည်မှုမရနိုင်ဖြစ်နေချိန်မှာပဲတောင်ကိုရီးယားသမ္မတကအခုလိုမျိုးပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ထပ်ထိမ်းမြားခြင်းဆိုင်ရာဥပဒေနဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေတို့ဟာအခြေခံအခွင့်အရေးကိုချိုးဖောက်မှုဖြစ်လို့လက်မှတ်မရေးထိုးဖို့အတွက်သမ္မတဦးသိန်းစင်ကို HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကြီးကတနင်္ဂနွေနေ့ကပဲတိုက်တွန်းသွားပါတယ်။မျိုးဆောင်ဥပဒေ၄ခုတွေကနှစ်ခုဖြစ်တဲ့တလင်တမြားစနစ်ကျင့်သုံးရေးမူကြမ်းနဲ့ဘာသာကူးပြောင်းမှုဆိုင်ရာဥပဒေမူကြမ်းတို့ကိုလွှတ်တော်နှစ်ရက်ကဩဂုတ်လ21ရက်နေ့ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံခွဲခြားဆက်ဆံတဲ့ဥပဒေဟာလူမှုအတိုင်းဝိုင်းကြားတင်းမာမှုတွေဖြစ်ပေါ်စေဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာကိုတော့ဩဂုတ်လ23ရက်နေ့ရက်စွဲနဲ့ HRW ကထုတ်ပြန်သွားတာဖြစ်ပါတယ်ရှင်။တောက်ကြနေကအနယ်ဒလန်ပြင်သစ်ပြေးဆွဲတဲ့ဒါလစ်ကြီးစံရထားပေါ်မှာလက်နဲ့အမြောက်ပြားနဲ့တိုက်ခိုက်ဖို့ကြံတဲ့သူကိုဝိုင်းဖမ်းပေးခဲ့တဲ့အမေရိကန်နိုင်ငံသား3ဦးနဲ့ဗြိတိသျှနိုင်ငံသား2ဦးတို့ကိုပြင်သစ်သမားဖွန်ဆွာအိုလန်ကပြင်သစ်နိုင်ငံရဲ့အမြင့်ဆုံး Legion of Honor ဂုဏ်သုဆောင်ဆုတွေကိုဒီကနေ့ပဲပေးအပ်ချီးမြှင့်လိုက်ပါတယ်။ပါရီမြို့တော်မှာဒီကနေ့ကျင်းပတဲ့အခမ်းအနားမှာတော့သမားအိုလန်ကဗြိတိန်နိုင်ငံက Chris Norman နဲ့ American တွေဖြစ်တဲ့ Spencer Stone, Alex Scarlatus နဲ့ Anthony Sadler တို့ရဲ့ရင်ပတ်မှာဆုတဆိပ်တွေချိတ်ပေးခဲ့ပါတယ်။ရှင
်။တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းကျဉ်ချုပ်ကိုမအေးသနာကျော်ကကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအတန်လွင့် Engineer ကတော့ John Cummings ဖြစ်ပါတယ်။ VOA American အတန်ညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ second kilohertz 1683ညလိုင်းဒိုမီတာ19 kilohertz 1565လိုင်းဒိုမီတာ25 kilohertz 11965တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ည9နာရီအစီအစဉ်ကြရင်လည်းနားဆင်ကြပါအောင်ရှင်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေ
This program has come to you from the Voice of America, Washington.